အဲ့ကိုကျော်တော်သိန်းခင်ပြမအောင်ကျွန်တော်မေးချင်တာကမျက်စိအမြင်အဖျင်းပေါ့လေမြန်မာနိုင်ငံဟာဘယ်လောက်ထိတိုးတက်သွားသလဲဆိုတာအပေါ်ယံအမြင်ကိုရင်ပြောပါအောင်ဗျာ
ကျွန်တော်မနှစ်က2012ခုနှစ်ဂျာဘက်ရွေးကောက်ပွဲကာလက9ရက်ရွေးကောက်ပွဲတည်င်းယူဖို့ရောက်တယ်ခုတနှစ်အကြာပေါ့လေ2013မှာပြန်ရောက်တော့ဒီတနှစ်အတွင်းမျက်စိအမြင်ကအပြောင်းအလဲကိုပြောရမယ်ဆိုရင်ကျွန်တော်မျက်စိထဲမှာအတိတ်အဆုံအပြောင်းအလဲကတော့လမ်းပေါ်ကကားတွေလို့ပြောရမှာပဲလွန်ခဲ့တဲ့တနှစ်တုန်းကလမ်းပေါ်မှာကားအဟောင်းတွေတော်တော်များတယ်ကားတွေကထွက်တဲ့မီးခိုးတွေနဲ့အနံ့တွေတော်တော်ရတယ်အငှားကားပေါ်တက္ကစီငှားစီတယ်ဆိုရင်တကားဆွဲလိုက်လို့ပြုတ်ထွက်သွားမှစိုးရိမ်နေရတယ်ကားတစ်စီးလုံးကလှုပ်ခါနေတယ်ဒီနေ့ကျတော့လမ်းပေါ်မှာအငှားကားတွေကလည်းအစ်စ်ပေါ်လေမြန်မာပြည်အနေထားနဲ့အစ်စ်ကားတွေများလာတယ်ဒါအပြင်တခြားကိုပိုင်ကအစ်စ်အစ်စ်တွေလည်းများလာအဲ့ဒါကတော့အဓိကအထင်ရှားဆုံးတစ်နှစ်အတွင်းအဲ့ဒါအဓိကအထင်ရှားဆုံးအပြောင်းလဲလို့ပြောရမှာပဲကျန်တာကတော့ဒီလမ်းတွေပို့ပြီးတော့ကောင်းလာတာတွေ့ပါတယ်နောက်တံတားအစ်စ်တွေဂုံးကြော်တံတားအစ်စ်တွေစောင့်နေတာတွေ့တယ်အစောဦးအစ်စ်တွေအပြိုင်အယိုင်ဟိုတယ်အစ်စ်တွေအပြိုင်အယိုင်ပြီးသွားတာတွေစောင့်နေတာတွေရလဲပဲမနစ်ခတဲ့ဆိုင်တော့ပုံများလာတာကိုတွေ့ရပါတယ
်စီကံပိုင်းကရောကားမောင်းတဲ့လူတွေလမ်းဖြတ်တဲ့လူတွေရဲ့စီကံကရောနေနဲ့တိုးတက်လာလား
ကျွန်တော်ကင်းကွာခဲ့တဲ့17နှစ်ကျော်ကာလအတွင်း17နှစ်ကျော်ရဲ့ဟိုဘက်တုန်းကနေဒီကနေ့နဲ့တော့အတော်ကွာတယ်ပြောရမယ်လူတွေကိုမြင်းကြားကနေကူပါဆိုပြီးတော့ပညာပေးတယ်လူတွေကလည်းပဲမြင်းကြားကကူးကြတဲ့လူတွေလည်းရှိပါတယ်ဒါပေမဲ့မော်တော်ကားတွေကြတဲ့အခါကျတော့မြင်းကြားကကူးတဲ့လူတွေကိုလူကိုလူလိုအသိမှတ်ပြုပြီးတော့ဦးစားပေးရမယ်ဆိုတဲ့အသိပညာပေးမှုကမရှိသေးဘူးထင်တယ်ဆိုတော့မြင်းကြားကလူကူးနေတဲ့အချိန်မှာမော်တော်ကားကဟွန်းတီးပြီးလာတယ်ဒါအပြင်ရှေ့မီးကြီးကိုခါတဲ့ရဲနေအောင်ဖွင့်ပြီးတော့လေလူကိုအတင်မကူးကူးအောင်မို့လေအဲ့လိုတွန်းပို့ပြီးတော့လူကကားကိုရှောင်ပြီးတော့သွားရတယ်ကျွန်တော်အတွေ့အထိမှာတော့တနေ့တနေ့ရန်ကုန်မြို့မှာလမ်းပေါ်သွားနေရတဲ့လူတွေကအသက်စွန့်ပြီးတော့အသက်လူပြီးသွားနေရတဲ့လူပဲကျွန်တော်အဲ့လိုခံစားရတယ်ဆိုတော့လမ်းစည်းကမ်းနဲ့ပြောရင်ရင်စည်းကမ်းနဲ့ပြောရင်လက်ရှိအခြေအနေကမြန်မာနိုင်ငံဟာ0လို့ပဲကျွန်တော်ကတော့ပြောချင်တယ
်သတင်းနောက်တစ်ယောက်နဲ့သတင်းယူရတာဘလောက်လွတ်လွတ်လပ်လပ်ရှိပြီလို့ခံစားခဲ့ရပါလဲလွတ်လပ်တဲ့လူအဖွဲ့အစည်းတစ်ခုမှသတင်းလိုက်နေရတယ်ဆိုတော့ခံစားမှုမျိုးရရှိခဲ့ပါသလား
ရပါတယ်ရေပုံရောအားဖြင့်ပြောရင်တော့အဲ့ဒီခံစားမှုရပါတယ်တခုပဲအကြီးမားဆုံးရှိနေတဲ့စိန်ခေါ်မှုက the access of information ပေါ့အစိုးရတာဝန်ရှိသူတွေစီကနေပြီးတော့သတင်းတွေကိုဟလာလွတ်လွတ်လပ်လပ်အလွယ်တကူအများပြည်သူကိုတင်ပြနိုင်အောင်ရယူနိုင်ခွင့်အဲ့ဒီအပိုင်းမှာအကန့်အသတ်အားရှိတယ်အများကြီးရှိတယ်တခါတည်းရန်ကြာရင်အစိုးရတာဝန်ရှိသူတွေကိုကျွန်တော်တို့မေးဖို့မြန်းဖို့ရမှာအလွယ်တကူပေါ့လေဆက်သွယ်လို့မရတာမေးလို့မရတဲ့အခြေအနေမျိုးတွေကနေရာဌာနဘောင်းဆောင်မှာတွေ့ရတယ်ဒါအပြင်ကိုပို့ပြီးတော့မတက်မတာဖြစ်เสียကောင်းတာကဟလာပွဲကြီးလုပ်တယ်ဆွေးနွေးပွဲကြီးလုပ်တယ်ဟလာဝေါ့ခ်ရှော့လုပ်တယ်ဆမ်မီနာလုပ်တယ်စသည်အပြင်အဲ့ဒီပုံမှာအစိုးရတာဝန်ရှိသူတွေကတက်ပြီးတော့စင်ပေါ်မှာတင်ပြဆွေးနွေးကြတယ်အဲ့ဒီအစိုးရတာဝန်ရှိသူကအဲ့ဒီတင်ပြဆွေးနွေးချက်ပြီးတဲ့အချိန်မှာကျွန်တော်သွားချင်းကတ်တယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော် on camera interview လုပ်ချင်ပါတယ်ဆိုတော့အဲ့ဒီတာဝန်ရှိသူတွေကကျွန်တော်3ချိန်လောက်ကြုံခဲ့ပါတယ်ငင်းပါတယ်ကျွန်တော်တို့မလုပ်ပြစေနဲ့ကျွန်တော်တို့ကအစိုးရဝန်ထမ်းတွေပါဒီပွဲမှာဒီလိုလာပြောပါလို့ပြောလို့ကျွန်တော်တို့ကလာပြောတာပါစသည်အပြင်ဟိုကျွန်တော်တော်တော်အဆင်ပြေတဲ့တာဝန်ရှိသူတယောက်နဲ့လည်းပဲကျွန်တော်တွေ့ဆုံဝင်မြောက်ခွင့်ပြုဖို့ကျွန်တော်ချင်းကတ်တယ်အဲ့တော့ဟိုကျွန်တော်လိုချင်တဲ့အချက်လက်တွေအားလုံးပေးပါမယ်ဒါပေမဲ့ on the record ပေါ့ on camera interview တော့မလုပ်ပြရစေနဲ့ဆိုပြီးတော့အဲ့လိုမျိုးညင်တာရှိတယ်ဆိုတော့တည်တင်းလိုက်ရတဲ့အပိုင်းမှာလွတ်လပ်ပါပဲဘာဒါစီအနောက်ရှာမှာမရှိပါဘူးဒါပေမဲ့တာဝန်ရှိသူတွေစီကနေပြီးတော့တရားဝင်တည်တင်းရယူနိုင်ဖို့နေရာမှာတော့တကယ်ကိုစင်ခုံမှုကကြီးကြီးမားမားအရှိနေတော့မှာပဲ
သူတို့တရင်ထုတ်ပြန်ရေးအဖွဲ့ဆိုတာလည်းပဲသူတို့ဘက်ကပြောချင်တဲ့တရင်အချက်လက်ဆိုရင်တော့ချက်ချင်းတွေ့ပြောရတယ်ဒါပေမဲ့သူတို့ကဒါထက်ထက်ဝင်သိချင်လို့မေးရဆိုရင်သူတို့သိပြီးတော့
ဟုတ်ပါတယ
်နိုင်ငံရေးနဲ့ကြည့်ကြအောင်ပါမှတ်တစ်ခုကတော့ဒီဖွဲ့စည်းပုံပြင်ဆင်ရမယ်2015ရွေးကောက်ပွဲကြရင်စစ်မှန်တဲ့ရွေးကောက်ပွဲဖြစ်ပြီးတော့အရသာလုံးဝပြည်ပြင်းတဲ့အစိုးရဖြစ်လာမယ်ပြည်ပြင်းတဲ့အတိုက်ခံတွေပါရရှိလာမယ်ဆိုတော့လူတွေမျှော်မှန်းနေကြပါတယ်ဆိုတော့အဲ့ဒီအတွက်ဥတီလှုပ်ရှားနေတဲ့နိုင်ငံရေးဘက်ကရောဘလောက်တက်ကြွားကြွားလုံနေကြပါလေအဲ့ဒီဟာကိုတွေ့ရပါလား
လုံတော့လုံနေကြပါလေဒါပေမဲ့ကျွန်တော်နယ်ပယ်ပေါင်းစုံကလူတော်တော်များများနဲ့မေးမြန်းတဲ့အခါတိုင်းမှာကျွန်တော်ဒီလိုမျိုးဆက်ဆက်တဲ့မေးခွန်းကိုဟိုထည့်ပြီးတော့မေးလေရှိပါတယ်ဆိုတော့အဲ့လူတွေအများစုရဲ့အမြင်ကတော့တူကြတာပါလေဆိုတော့ပြောင်းနေတယ်အကောင်းဘက်ကိုပြောင်းနေတယ်ဒါပေမဲ့စိတ်ချလက်ချနေရတော့အောင်ဟလာဖြစ်နိုင်တဲ့ပြင်ဆင်မှုမျိုးတွေ လောက်တာအားနေနေသေးတယ်။ဥမာ2015အတွက်ဆိုကျွန်တော်အခုပြန်လာတဲ့အချိန်ဒီဟိုထိထိရောက်ရောက်ပြင်ဆင်နေကြတာမျိုးပေါ်ပေါ်ထင်ထင်မတွေ့ရသေးဘူး။အတွင်းမှာကြိတ်လုံနေရင်တော့ဟိုကျွန်တော်တို့အနေနဲ့မသိနိုင်ဘူးပေါ့လေ။ဟိုသတင်းစာရှင်းလင်းပွဲတွေမှာလည်းပဲသတင်းတော့တွေမေးတာကျွန်တော်ကြုံခဲ့ရဘူးပါတယ်။ဟိုဘာတွေပြင်ထားပြီးပြီလဲဆိုတဲ့အခါမှာပြင်ဖို့လုံနေတုံးဆိုတဲ့အဖြစ်မျိုးတွေဟိုကြားခဲ့ရတာတွေ့ပါတယ်။ဆိုတော့သက်ဆိုင်တဲ့လူတွေအနေနဲ့နိုင်ငံရေးကောင်းဆောင်တွေနိုင်ငံရေးပါတီတွေအနေနဲ့2015အတွက်ဘလောက်ထိပြင်ဆင်နေကြပြီလဲဆိုတော့တိတိကျကျမတွေ့ရသေးပါဘူးရှင်းရှင်းလင်းလင်းထင်ထင်သာသာတွေ့ရတဲ့အချိန်တွေမှာမရှိသေးဘူ
းဆိုတော့အဲ့ဒီနောက်ပိုင်းမှာစစ်တပ်ကနောက်ဆုတ်မလားသူတို့မျိုးအခုလက်ရှိပုံစံမျိုးပေါ့လေစနေဟောင်းနဲ့ဆက်ဆက်နေတဲ့လူတွေပဲကြီးစွနေမလားဆိုတာပြပြသားသားပြောနိုင်တဲ့အနေထားမရှိသေးဘူး
မရှိသေးပါဘူးဒါပေမဲ့နှစ်ဖက်ပေါ့လေဒီပြင်ဆင်တာပြင်ဆင်နေဆိုတာနဲ့နှစ်ဖက်ပေါ့လေဒီအပေါ်မှာဟိုချင်းကပ်နေကြတဲ့အရေးကြောင့်မျိုးတွေတော့တွေ့နေရတယ်ဆိုတော့စနေဟောင်းကလူတွေပဲဆက်ပြီးကြီးစွမလားစစ်တပ်ကရောနောက်ဆုတ်မလားအဲ့လားနောက်ထပ်အင်အားစုတွေကိုဘယ်လောက်ထိနေရာပေးတဲ့အခင်းကျင်းမျိုးဖြစ်လာမလဲဆိုတော့မှနှစ်ဖက်ခြေလှမ်းတွေတော့ယူရူရည်တွေတွေ့ရတာမျိုးတော့ရှိတယ်ဒါပေမဲ့အခုလက်ရှိအဲ့လားအခြေအနေဒီမှာစစ်တပ်ကတိတိတတကြီးနောက်ဆုံးမဲ့အနေထားမျိုးလက်ရှိအာဏာရထားတဲ့အစုကနေပြီးတော့တိတိတတကြီးအာဏာကိုဖြေလျှော့ပေးလိုက်မြဲအနေထားမျိုးတော့ကျွန်တော်ကိုယ်တိုင်တော့မတွေ့ရဘူ
းအာဏာပိုင်နေပြီးတော့ပြည်သူလူထုမြန်မာနိုင်ငံမှာဒီဒီမိုကရေစီလမ်းကြောင်းအတွက်အဓိကစိန်ခေါ်မှုဆိုပြီးဒီကနေ့ကြုံတွေ့လာရတာကတော့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေဖြစ်ပါတယ်။အဲ့ဒီဟာနဲ့ပတ်သက်လို့ရောပထမဆုံးလူတွေရဲ့သဘောထားလူတွေဟာဘလောက်ထိတစ်ဖက်နဲ့တစ်ဖက်အပြန်အလှန်နားလည်မှုရှိပြီးတော့ငြင်းငြင်းချမ်းချမ်းနဲ့အတူတူဟိုတုန်းကလိုနေထိုင်နိုင်တဲ့စီကိုပြန်သွားနိုင်မဲ့အလားအလာကိုတွေ့ပါသလား။ဒီအန်ဒီဟာဘလောက်ထိချိန်ချောက်နေတယ်ဒီမိုကရေစီလမ်းကြောင်းကို
။ဒီအန်ဒီကတိတ်ကိုကြီးမားတဲ့ချိန်ချောက်မှုဆိုတာကိုကျွန်တော်တွေးဆမေးမြန်းမှုသမျှဒီလေလာသူတွေနိုင်ငံတကာအဖွဲ့အစည်းတွေကပုံကိုယ်တွေနောက်ဆုံးအဆင့်ကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်ကဒီအန်ဒီနဲ့ပတ်သက်လို့အကြီးအကျယ်သတိပေးပြီးပြောတာတွေ့ရပါတယ်။ခုနကဒီလူမှုဝင်ဝိုင်းတွေကြားမှာပြန်ပြီးတော့ငင်းငင်းချမ်းချမ်းနေနိုင်မှုဆိုတဲ့နေရာမှာအင်မတန်စိတ်ဝင်စားဖို့ကောင်းတာပါလဲဆိုတော့အခုလက်ရှိဖြစ်တဲ့ဒီလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပြည်ပခါတွေပေါ့လေ။ဒီပြည်ပခါတွေနဲ့ပတ်သက်ပြီးတော့အမြင်တွေချင်းကပ်ပုံတွေကမြန်မာနိုင်ငံတွင်းမှာရှိနေတဲ့လူတွေနဲ့မြန်မာနိုင်ငံပြင်ပကနေပြီးတော့မြန်မာနိုင်ငံတွင်းကိုရောက်သွားတဲ့တချင်ကမြန်မာနိုင်ငံသားတွေကြားမှာအတော်ကိုကွဲတဲ့အမျိုးမျိုးရှိတာတွေ့ရတယ်။မြန်မာနိုင်ငံတွင်းမှာရှိနေတဲ့လူတွေကလက်ရှိပြည်ပခါတွေမှာချင်းကပ်တဲ့ဟာကနိုင်ငံတကာကချင်းကပ်တာမျိုးနဲ့လုံးဝဆန့်ကျင်တယ်။ဟိုသူတို့အနေနဲ့အခုဆိုရင်ပြက်ပြက်သားသားတချို့နေရာတွေမှာပြောတာကငင်းငင်းချမ်းချမ်းနေနိုင်မှုတွေတော့ခဲရင်သွားပြီ။အတူရှင်တွဲနေနိုင်မှုတွေတော့ခဲရင်သွားပြီ။နေဖို့ဆိုရင်တော့မှအခြေအများကြီးကြံနေမယ်သူတို့ကဟလာနိုင်ငံတကာကပြောနေတဲ့မြန်မာနိုင်ငံပြင်ပကနေပြီးတော့မြန်မာနိုင်ငံလေးကိုဝင်သွားတဲ့လူတွေပြောနေကြတဲ့ဒီလူအခွင့်အရေးတို့ဟိုနိုင်ငံတကာအလဲမှာလူမျိုးကုန်တိတ်ခတိုင်းပြည်ကုန်တိတ်ခမကြစေဖို့ဆိုတာတွေကသူတို့ရဲ့ထိတ်တန့်ဦးစားပေးစဉ်းစားတဲ့အထက်မှာမပါဘူးသူတို့ဦးစားပေးစဉ်းစားတဲ့ဟာကကိုယ့်ရဲ့လူမျိုးကြီးကိုယ့်နိုင်ငံကိုယ့်အမျိုးဘာသာတာသနာပေါ့အဲ့ဒီလူဟာမျိုးကိုသူတို့ကအဓိကဦးစားပေးပြီးတော့စဉ်းစားတယ်စဉ်းစားတော့အင်မတန်စိတ်ဝင်စားစရာကောင်းအောင်တွေ့ရတဲ့အချက်ကတော့အဲ့ဒီနိုင်ငံတကာကအထူးသဖြင့်တာဝန်ရှိသူတွေတတိပေးနေတယ်လို့မျိုးပဲစိုးရင်စရာကောင်းတဲ့အခြေအနေဆိုတာကိုပြည်တွင်းကလူတွေရဲ့တုံ့ပြန်ချက်ကသွားပြီးတော့ရောင်မြန်ဟန်နေတယ
်။ဆိုတော့အစင်းလားအမျိုးသားရေးဝါဒကိုဆွဲကင်ထားတယ်ဆိုတော့အခု21ရာစုနိုင်ငံတကာမြင်လာတဲ့ Civic Nationalism နိုင်ငံသားကိုအခြေခံတဲ့အမျိုးသားရေးဝါဒနဲ့ခင်မီတိုးတက်အောင်သွားနိုင်မဲ့လမ်းကြောင်းတော့သိမတွေ့နိုင်ဘူးဆိုတဲ့သဘောပေါ်ရော
အဒီလိုအခြေအနေမျိုးရောက်ဖို့ကိုတော်တော်တွားလေဦးမယ်လို့ကျွန်တော်တို့ထင်တယ်အခုလက်ရှိအခြေအနေမှာတော့အဒီလောက်အထိမရှိနဲ့ကျွန်တော်တို့တချို့ကဘယ်လောက်အထိပြောသလဲဆိုရင်မြန်မာနိုင်ငံဟာမြန်မာနိုင်ငံရဲ့အကအခြေအနေတွေကိုပေါ့လေနိုင်ငံတကာစံနှုန်းစံထားတွေနဲ့ဥမာနောက်ဆုံးစစ်တီကုလသမဂ္ဂလူခွင့်ညညာစာရန်မှာညညာစာရန်လိုမျိုးပေါ့လေနိုင်ငံတကာရဲ့ brain စာရန်နေနိုင်ငံတကာရဲ့သတ်မှတ်ချက်တွေနဲ့အညီဟလာအကဲဖြတ်ဖို့အဲ့ဒါတွေအဲ့သတ်မှတ်ချက်တွေနဲ့အညီလိုက်လို့ဖို့ဆိုတာမြန်မာနိုင်ငံမဖြစ်နိုင်သေးဘူးသိစောသေးတယ်မြန်မာနိုင်ငံကိုစံကိုအထွာကိုပေတံနဲ့ပဲသွားအောင်မယ်အဲ့လောက်ထိပြောကြတယ
်နှစ်ပေါင်းများစွာပိတ်ခံနေတော့လည်းပဲ
န
ိုင်ငံတကာအမြင်နိုင်ငံတကာယူဆအ
ဲ့လိုပြောတဲ့အထက်မှာခုနလိုပညာတတ်တွေဟိုအတွေးခေါ်ရှိသူတွေစာဖတ်သူတွေပါတယ
်ဆိုတော့ဒီဒါကလောလောဆယ်ပေါ်ပေါက်လာတဲ့ပြဿနာစင်ခေါ်မှုပေါ်လေကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းအတိုင်းတွေ့တဲ့ဖွံ့ဖြိုးရေးအတွက်အစဉ်အလာရှိလာတဲ့တိုင်းရင်းသားလူမျိုးစုပြဿနာပြည်လည်ရေးငြိမ်းချမ်းရေးတို့အပြစ်ခတ်ရဆဲတို့အကြိမ်ကြိမ်ကြားနေရတဲ့လက်တွေကတော့သနတ်သန်တွေလည်းပဲထွက်နေတော့မယ်အဲ့ဒီခါကဘယ်လိုဖြစ်နေလဲဗေရောမြာ
ကျွန်တော်မြစ်ကြီးနားမှာဒီကျင်းလုံးမြောက်ရေးတပ်ဖွဲ့ KIA နဲ့မြန်မာစိုးရပြည်တော်စုအစ်ငြိမ်းချမ်းရေးဆွေးနွေးပွဲပေါ့လေပြည်တော်စုဝန်ကြီးဦးဆောင်ဦးအောင်မင်းဦးဆောင်တဲ့အဖွဲ့ဆွေးနွေးကြတဲ့ပွဲကိုကျွန်တော်တောက်လျှောက်ဟိုသတင်းသွားယူခဲ့ရပါတယ်ဆိုတော့အဲ့ဒီမှာခုနလိုပြင်ပမှာကျွန်တော်မေးမြန်းကြည့်တာတွေရှိပါတယ်ရေပုံရပေါ့လေဒီအားလုံးမှာရှိနေတဲ့ ဟိုခန်းစားချက်ပြောမှာပေါ့အလုံးမှရှိနေတဲ့စိတ်တွေးခန်းစားချက်ကတော့ဖြစ်မယ်အပြေခါရဆေးဖြစ်မယ်ညဉ့်ညဉ့်ဖြစ်မယ်ဒါပေမဲ့အဖူးထစ်လေးတွေရှိနေတယ်တန်တရားလေးတွေရှိနေတယ်အဲ့ဒါလည်းညပေါင်းများစွာဖြစ်လာခဲ့တဲ့တမိုင်းကြောင်းတွေလည်းပါမှာပေါ့လေတစ်ဖက်နဲ့တစ်ဖက်ရှိခဲ့တဲ့အနေအထားတွေဆိုတော့ဖြစ်တာတော့ဖြစ်မယ်သို့သောအချိန်နဲ့ယူရလဲဦးမယ်အဲ့ဒါကြောင့်လည်းဟိုတစ်ဖက်ကပြစ်တယ်တစ်ဖက်ကပြေခါရဆေးညဉ့်ညဉ့်ပြောတယ်သိမကြအောင်တစ်ဖက်မှာပြစ်တယ်ဆိုတော့နောက်တစ်ခုကလည်းကျွန်တော်ကိုယ်တိုင်မြင်တာကအစင်အစင်လိုက်ပေါ့လေနှစ်ဖက်မှာအစင်လိုက်အစင်လိုက်မှာဟိုသဘောထားဒီကထတ်တူမကြအောင်အမြင်တွေကထတ်တူမကြအောင်ချင်းကပ်ပုံတွေကထတ်တူမကြအောင်ဆိုတော့အပေါ်မှာတော့သဘောတူတယ်ဒါပေမဲ့အောက်ခြေမှာကသဘောတူညီချက်မရအောင်အဲ့ဒီသဘောတူညီချက်ကအောက်ခြေတိမရအောင်မြောက်တော့အောက်ခြေမှာကပြစ်တာခတ်တာတွေရှိမှာပဲတိုက်တာတွေအဲ့ဒါကိုလည်းပဲတစ်ခုကောင်းတာကတော့အပေါ်အစင်မှာတော့တို့ကဒီရာတို့အသိမှတ်ပြုတယ်ရှိနေလိမ့်မယ်ဒီလိုတိုက်ခိုက်တာတွေရှိနေလို့ပြစ်တာတွေရှိနေလေဦးမယ်တို့ဒီမှာသဘောတူပြီးတော့ညာလဲပဲတနေရာမှာနှစ်ဖက်နားလည်မှုလွဲပြီးတော့ပြစ်တာခတ်တာတွေတိုက်တာခိုက်တာတွေရှိနေဒါပေမဲ့အဲ့ဒါတွေကိုတို့ကရှော့ချမယ်အဲ့ဒါတွေကိုအတန်းနေဆုံးကြိုးစားပြီးတော့ပြေရောအောင်လုပ်မယ်တခါနောက်တစ်ပိုင်းကလည်းပဲအားလုံးမှာရေပုံအားဖြင့်ဟလာသဘောတူနေတယ်လို့မြင်နိုင်တဲ့တစ်ချက်တစ်ခုကဒီလူမျိုးစုတိုင်းသားပြဿနာတွေအကုန်လုံးကိုနိုင်ငံရေးနဲ့ဖြေရှင်းမှရမယ်ဆိုတဲ့ဟာကိုဟိုဘက်ကရောဒီဘက်ကရောလက်ခံလာတဲ့ပုံမျိုးတော့ရှိတယ်သို့တော့ long way to go အများကြီးတော့လေးအောင်မယ်လို့ကျွန်တော်ကိုယ်တိုင်ကတော့အဲ့လိုမြင်တယ
်ဒီကနေ့ကမ္ဘာနိုင်ငံတွေမှာကြည့်မယ်ဆိုရင်လူမျိုးစုများစွာစုစည်းနေထိုင်တဲ့နိုင်ငံတွေဟာတချို့က federal ပြည်ထောင်စုဖွဲ့စည်းပြီးတော့လာကြတယ်မျိုးစုအခွင့်အရေးတွေတန်းတူညီတူပေးလာကြတယ်ဆိုတော့ဒီလိုပေးတဲ့နယ်ဆိုတော့အယူဆမျိုးအဲ့ဒီဘ ਹੁ အနာပိုင်းတွေမှာတော့တကယ်ရှိနေကြပြီလို့ကြည်စရာရှိ
ဘ ਹੁ အစ်စ်မှာဘ ਹੁ အစိုးရအစ်စ်မှာအဲ့ဒီလိုပေးတဲ့နယ်ဆိုတာကိုလက်ခံလာတဲ့အစိုးရတာဝန်ရှိသူတွေရှိလာတယ်။ဟိုလူသိရှင်ကထုတ်ပြောတာလည်းရှိတယ်။ဒါပေမဲ့မသေးကြတာကအဲ့ဒါဟာခုနပြောသလိုဘ ਹੁ အစ်စ်တာဝန်ရှိသူအားလုံးကြားထဲမှာတထက်တည်းကြတဲ့သဘောထားလား။သို့မဟုတ်တယောက်နှစ်ယောက်ရဲ့သဘောထားလား။အဲ့ဒါမသေးကြဘူး။ပို့ပြီးတော့အရေးကြီးတာကဟိုစစ်တပ်ကသဘောတူရမယ်။ဆိုတော့အဲ့လိုအရေးကြီးတဲ့ player တွေပေါ့အရေးကြီးတဲ့ကဏ္ဍမှာရှိနေသူတွေအားလုံးတထက်တည်းကြတဲ့ကိစ္စလားဆိုတာကတော့အခုချိန်ကြီးရှင်းရှင်းလင်းလင်းမရှိသေးဘူး။